နေရာဆုံးခွာထွက်ပြေးသူတွေကိုပြန်လည်လက်ခံစည်းစေဖို့ဝန်ကြီးဌာန3ခုနဲ့ရခိုင်အစိုးရအဖွဲ့တို့ပူးပေါင်းပါဝင်တဲ့စည်းစိမ်ရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေပြန်လာတဲ့အခါစည်းစိမ်လက်ခံဖို့အတွက်စည်းစိမ်ရေးအဖွဲ့ဖွဲ့တာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။ဘယ်ဝန်ကြီးဌာနတွေပါဝင်ပြီးဘလို့ပူးပေါင်းဆောင်ရွက်မလဲဆိုတာကို VOA သတင်းတော်ကကောင်းစင်ဟင်းကပြောပြပေးမှာပါရှင်။
အခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြသူတွေကိုပြန်လည်စီစစ်လက်ခံတဲ့လုပ်ငန်းတွေအတွက်ဝင်ကြီးဌာန3ခုနဲ့ရခိုင်အစိုးရအဖွဲ့ပါဝင်တဲ့စီစစ်ရေးအဖွဲ့ကိုဖွဲ့လိုက်တာပါ။အဲ့ဒီအဖွဲ့တွေကတော့နိုင်ငံခြားရေးဝင်ကြီးဌာန၊ပြည်ထောင်ရေးဝင်ကြီးဌာန၊အလုံသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာန၊ရခိုင်ပြည်နယ်အစိုးရအဖွဲ့တွေပဲဖြစ်ပါလေ။သဆိုင်ရာဌာနတစ်ခုကြီးစီလိုက်ပြီးတာဝန်ယူစီစစ်ဆောင်ရွက်သွားမှာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်စွေက VOA ကိုအခုလိုပြောပါတယ
်။ပြည်နယ်အစိုးရရဲ့ဒီမှာဟိုဒီနယ်အစိုးရကိုယ်စားလှယ်အဓိကတော့ဒီလဝကပေါ့လဝကရေးမြေပြင်မှာနောက်ဆန္ဒကိုဒီနေကြဆောင်ရေးအဲ့ဒါရေးဒီဖွဲ့တွေကတော့အဓိကတော့မြေပြင်မှာလူကလက်ခံမှာပေါ့။နိုင်ငံကြီးဝန်ကြီးဌာနနဲ့ပူးပေါင်းနေဆိုတော့နိုင်ငံကြီးဝန်ကြီးဌာနကတော့ခုနပြောတဲ့တူတင်ချက်လက်တွေကိုပေးပြီးတော့ဖြည့်ရလို့တစ်သက်နိုင်ငံနဲ့သူဆက်ဆံပြီးတော့လှုပ်တာပိုင်းရတော့နိုင်ငံကြီးဝင်ထဏာတို့လုပ်ပြရမှာ
ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေဟာဩဂတ်လ25ရက်နေ့နောက်ပိုင်းထွက်သွားကြသူတွေဖြစ်တယ်ဆိုတာကိုစစ်ဆေးဖို့အခုလိုဝင်ကြီးဌာန3ခုနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ပါဝင်တဲ့စစ်စေးရေးအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ဦးတင်မောင်စွေကပြောပါတယ
်ဒီကရေကြီးကကျွန်တော်တို့ကပြန်လည်လက်ခံတဲ့ဟာတွေကို1992 93မှာလုပ်ခဲ့တဲ့ဒီပုံစံတိုင်းပဲအခြေခံပြီးတော့ကျွန်တော်လက်ခံလက်ခံတဲ့ကမှာအဲ့ဒီမှာပါဝင်တဲ့ချက်တွေကတော့ဒီမိမိနေရာမှာနေထိုင်တဲ့သူတွေပြရမယ်။အထောက်အကူပြန်လည်လက်ခံတဲ့အခါမှာလေပြောတဲ့ဒီဩဂတ်လ25ရက်နေ့တိုက်ခိုက်မှုဖြစ်စဉ်ကြောင့်ထောက်ခွာသွားတဲ့လူတွေပြရမယ်။အဲ့ဒါမတိုင်ခင်တော့လူတွေကိုကျွန်တော်လက်ခံမှာမဟုတ်ဘူး။ဟောအဲ့ဒီချက်လက်နဲ့ပတ်သက်လို့စီစစ်ရမှာပေါ့ကျွန်တော်တို့
။အခုလိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေကိုလက်ခံတဲ့နေရာမှာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချားထားရေးဖွံ့ဖြိုးရေးကော်မတီ UEHRD ရဲ့ကုကဲမှုအောက်ကနေဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကနေရဲဆွန့်ခွာကြတဲ့ဒုက္ခတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မာမူအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင့်စွေတို့ဒဝင်ဘာလကတနိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရေးထိုးခဲ့ကြတာပါလက်ရှိမှာတော့ပြန်လာခြင်းနဲ့ဒုက္ခတွေပြန်လာနိုင်ဖို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုရှောက်လာပုံစံတွေပို့ထားပါတယ
်သဘောတူညီချက်မှာလည်းဒီဖြစ်စစ်ပြီးတော့လက်ခံမယ်ဆိုတာကိုသဘောတူထားပြီးဖြစ်ပါတယ်အဲ့တော့ဖြစ်စစ်ဖို့အတွက်ကိုကျွန်တော်ကသူတို့ရဲ့ကိုယ်ရေးဆက်လက်တွေနဲ့ပုံစံတွေရှိတာပေါ့ဒီပုံစံမျိုးကြိုတင်ပြီးတော့ဖြစ်ရမှာဖြစ်ပါတယ်အဲ့ဒါနိုင်ငံခြားရေးဝန်ထမ်းကတော့ဒါကိုတာဝန်ပြီးတော့ဒီကြိုပြီးတော့ဒါပို့ထားပေးပါတယ်ဒီဥစ္စာတွေကိုဒီကပြောင်းဝင်လာမဲ့သူတွေကဖြစ်ရမှာဖြစ်ပါတယ
်နိုင်ငံပြင်ပထွက်သွားသူတွေကိုလက်ခံဖို့အတွက်တောင်ပြိုလက်ဝဲနဲ့ငခုရဲကြေးရွာတွေကလက်ခံရေးစကန်တွေမှာအဆောက်အဦတွေကိုစောက်လုပ်နေပါတယ်လာမယ့်သတင်းပတ်နှစ်ပတ်လောက်အတွင်းမှာတော့ဟိန္ဒူဘာသာဝင်တွေကိုစတင်လက်ခံသွားမယ်လို့ပြောပါတယ်တစ်ချိန်တည်းမှာပဲစစ်တွေမျိုးက IDB စကန်တွေမှာခိုးလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးနှိပါးကိုနေရဲမောင်းတော့ခရင်ဘက်ကိုတက်ဆိုင်ရကပြန်ပို့နိုင်ခဲ့ပြီလို့အစိုးရတုတ်သတင်းစာတွေထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိမရှင်